2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့မကွေးမြို့ဒေသခံတွေဒီနေ့ပြုလုပ်တဲ့ဆန္ဒပြပွဲကိုလေ88မျိုးဆက်ကျောင်းသားကောင်းဆောင်တွေတွားရောက်ခဲ့ရတဲ့အခြေအနေကိုပြပြပေးပါရှင်
။အဓိကကနိုင်ငံသားတွေရဲ့ညီညွတ်စွာဆန္ဒပေါ်ထုတ်မှုတွေကိုတောင်းတစုံတရာခံလူပြမရှိဘဲနဲ့တားမြစ်တယ်ဖယ်ချတယ်တစ်ချိန်နဲ့မှာပဲတခြားမြို့နယ်တွေကနေပြီးတော့ညီညွတ်စွာဆန္ဒပေါ်ထုတ်ခွင့်တွေရနေတဲ့အချိန်မှာအဟန်တားတွေများလာတဲ့ကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့စိုးရိမ်တာလည်းရှိတယ်။နောက်ပြီးတော့ညီညွတ်စွာဆန္ဒပေါ်ထုတ်မှုကိုလွတ်လပ်စွာလုပ်ခွင့်မရဘူးဆိုလို့ရှိရင်ပုံကန်တန်တစ်မျိုးပြောင်းသွားမယ်အခြေအနေတွေစိုးလာမှာကိုလည်းစိုးရိမ်မယ်။ဒါအဲအကြောင်းဒေသခံတွေနဲ့ပူးပေါင်းဆောင်ရွက်ဖို့ကျွန်တော်တို့ရောက်သွားတော့
မကွေးဒေသခံတွေကဆန္ဒပြခွင့်ကိုပိတ်ပင်ခံထားရတာဆိုတော့လေဒီနေ့ဆန္ဒပြခဲ့ကြတဲ့ပုံစံကိုပြောပြပေးပါရှင်
ဒီမှာရှိနေတဲ့မကွေးမြို့နယ်ဤတစ်ဘက်ကဖွဲ့စည်းစည်းကနေပြီးတော့ပေါင်းပြီးသူတို့ကိုယ်တိုင်စီစဉ်ဆွဲပြီးတော့ပေါ်ဆောင်ကြတာဖြစ်တယ်မြို့ထဲမှာရှိတဲ့လမ်းတွေပေါ်မှာညီညွတ်စွာစီတန်းလှည့်လည်ကြတယ်ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ကြီးကြော်တဲ့နေထိုင်ကြတယ်ပြီးတော့ညီညွတ်စွာပဲစတင်ထွက်ခဲ့တဲ့နေရာမှာပဲနောက်ဆုံးစုဝေးပြီးတော့လူစုခွဲလိုက်ကြတယ်အဲဒါကြောင့်မို့လို့နိုင်ငံသားတွေရဲ့ညီညွတ်စွာဆန္ဒပေါ်ထုတ်မှုကိုစိုးရိမ်စိတ်တွေတန်နေရတွေကြီးမားပြီးတော့စားစီပိတ်ပင်တာတွေဟာဘလူလားအတဲ့ဖြစ်ရှိမှုတွေရောက်သွားနိုင်မှာကိုလည်းကျွန်တော်တို့ကစိုးရိမ်တာရှိတယ
်ဒေသအနာပိုင်တွေကဆန္ဒပြနေတဲ့အချိန်မှာလာရောက်တားဆီးတာမျိုးရောရှိပါသလားရှင
်ဆန္ဒပေါ်ထုတ်မှုတစ်လျှောက်လုံးမှာရဲတပ်ဖွဲ့ကနေပြီးတော့သုံးချိန်တီတီနေရာသုံးခုမှာလာရောက်တားမြစ်တာတွေရှိပါတယ်သူဟာကသူတို့အနေနဲ့ဆန္ဒပေါ်ထုတ်မှုဟာသူတို့ခုမြူချက်မပေးထားတဲ့အတွက်ညီညွတ်စွာစုဝေးစီတက်လက်လက်ခွဲပုံမှန်တွေနဲ့ညီစွန်းနေတဲ့ဆိုပြီးတော့လာပြီးတော့အသိပေးပြီးတော့ပြောပြတာတွေရှိပါတယ်ဒါပေမဲ့ဒေသခံဆန္ဒပေါ်ထုတ်သူတွေဟာသူတို့အသိပေးတာနေတဲ့အချိန်မှာပဲကိုယ်တိုင်လွတ်လွတ်လပ်လပ်ဥတီတဲ့လမ်းကြောင်းတွေတိုင်းဆက်ပြီးတော့ဆန္ဒပေါ်ထုတ်ကြတာကိုတွေ့ရပါတယ
်ဆန္ဒပြပွဲပြီးမှလူထုဟောပြောပွဲပြုလုပ်တာမျိုးရောရှိခဲ့ပါသလားရှင်
ဒီအစီအစဉ်ဟာဆန္ဒပေါ်ထုတ်ပွဲကိုစီစဉ်ကြတယ်ဒေသခံအဖွဲ့အစည်းတွေကနေပြီးတော့စီမံတာဖြစ်တဲ့အတွက်စီတက်လက်လက်မဲ့ပိုစတာတွေကင်ဆောင်မဲ့ကျူးကျော်တဲ့နေတိုင်ရမယ်ဒီအစီအစဉ်တွေပဲသူတို့ဆွဲထားတာဖြစ်ပါတယ
်2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ပြီးတော့နေရာတော်တော်များများမှာဆန္ဒပြခွင့်တွေရနေကြပေမဲ့ပေါ့နော်အခုလိုဆန္ဒပြခွင့်ပိတ်ပင်ခံရတဲ့အပေါ်88မျိုးဆက်နဲ့ပွင့်လင်းလူဖွဲ့စည်းအနေနဲ့ဘယ်လိုသုံးသပ်မိပါသလဲရှင
်နိုင်ငံရဲ့မြို့အသီးသီးမှာဆန္ဒပေါ်ထုတ်မှုတွေကိုခုပြုချက်ပြီးနဲ့နိုင်ငံသားတွေကပေါ်ဆောင်နေတဲ့အချိန်မှာမကွေးတိုင်းဒေသကြီးတဲမှာမြို့၄မြို့တင်ပြချက်တွေကမြို့၄မြို့လုံးဟာပယ်ချခံရတာတွေတွေ့တွေ့ရတယ်ဒါကြောင့်မလို့တနိုင်ငံထဲမှာရှိတဲ့နိုင်ငံသားတွေအားလုံးရဲ့ရပ်ပိုင်ခွင့်တွေဟာဒေသအလိုက်ကွဲခြားမှုတွေဖြစ်နေပြီလားဒါမှမဟုတ်ဒေသခံအုပ်ချုပ်ရေးဘက်ကနေပြီးတော့ဒါကိုအပြုသဘောမဆောင်ဘဲနဲ့ပြိပိတားဆီးမှုတွေဖြစ်လာပြီလားအဲ့ဒီလိုအခြေအနေတွေဖြစ်လာမယ်ဆိုလို့ရှိရင်နိုင်ငံပြောင်းလဲမှာနိုင်ငံသားတွေရဲ့ညီညွတ်စွာပါဝင်ခွင့်တွေကပြိပိခံရမှာကိုကျွန်တော်တို့အနေနဲ့မလိုလားဘူးအဲ့ဒါကြောင့်မလို့ဒီလိုမျိုးလူလတ်စွာညီညွတ်စွာဆန္ဒပေါ်ထုတ်မှုတွေကိုတပြေးညီပေါ်ဆောင်နိုင်ခွင့်ရှိအောင်နဲ့နိုင်ငံသားတွေရဲ့ဆန္ဒတွေကိုတာဝန်ရှိတဲ့သူတွေချဲ့တင်းသက်ချက်နိုင်ဖို့အတွက်ဆန္ဒပေါ်ထုတ်ပွဲတွေကိုပြုလုပ်ကြခြင်းဖြစ်ပါတယ
်။မကွေးလိုပဲဆန္ဒပြခွင့်ပိတ်ပင်ခံရတဲ့တခြားဒေသတွေကို88မျိုးဆက်ခေါင်းဆောင်တွေအနေနဲ့တွားရောက်ဖို့အစီအစဉ်ရှိပါသလားရှင်
။အခုဆိုလို့ရှိရင်ကျွန်တော်တို့မကွေးမြို့ကနေအလားတူပဲညီမြခံရတဲ့ပခုတ်ကူမြို့ကဒေသခံတွေနဲ့တွားရောက်ပြည့်စုံမှုရှိပါတယ်။မနေ့ကမနေ့ပါသူတို့ညီမြဆန္ဒပေါ်ထုတ်မှုအစီအစဉ်ရှိပါတယ်
။အဲဆိုကိုယ်ကျေးဇူးတင်ပါတယ်ရှင်
။ကဲပါ။